တဲ့ဒီဘက်ကုသဆိုနိဗ္ဗာန်သည်အတ္တဒါဝနအတ္တဘဝဖတ်မှာအတ္တဘဝလို့မဖတ်ရအောင်အတ္တဘဝတဘဝမှာအထည့်ရမှာလေဒါကြောင့်အတ္တဘဝအဲကြောင့်အလေးကိုမြင်းဆောင်လေးဖြတ်တာတဘဝတွဲထားရမယ်နော်ဒါကြောင့်အဲ့ဒါလေးကိုအာယုံပြုပြီးစသည်လို့ဖြစ်တဲ့အတွက်ကြောင့်တိကနေရှိသည့်ရှိတယ်အဲ့ဒီနေရာလေးမှာလိုရင်းလေးကိုပဲအယောင်ချဲ့သွားကြစို့နံပါတ်1ကနိဗ္ဗာန်သည်အတ္တဓာရဏတရားအတ္တဓာရဏတရားကိုကြားမယ်အတ္တဘဝအမွန်အစမရှိသောတရားဟုတ်လားအဘဝဆိုအမွန်အစရှိတာအတ္တဘဝဆိုအမွန်အစမရှိတဲ့တရားနံပါတ်3အိုကြီးသိခြင်းမရှိတဲ့တရားနံပါတ်4နိစ္စမြဲတယ်နိဗ္ဗာန်သည်အနိစ္စမဟုတ်နော်နိဗ္ဗာန်သည်နေစနောတတိထာနောနိဗ္ဗာန်တိဒုက္ခလားဒုက္ခလားနိဗ္ဗာန်တိဒုက္ခလားဒုက္ခလားဒုက္ခနောနိဗ္ဗာန်မှာနေစဒုက္ခမရှိဘူးနော်ဟာရှိတာလေနေစရေဒုက္ခရေဟုတ်ပြီနော်သိရမယ်နော်ကဲဒါကြောင့်နေစမြဲဤနံပါတ်5အာရူပနိဗ္ဗာန်ဆိုတာရုပ်လားနာမ်လားဟဲ့နိဗ္ဗာန်ဒီရုပ်လားနာမ်လားနာမ်ဆိုတော့အရူပအောက်မှာနံပါတ်6ကိုကြည့်နံပါတ်5ကိုကြည့်အရူပရုပ်မဟုတ်သည့်နာမ်အရာလေးတွေချိန်ခဲ့သူကစလုံးမဲနဲ့ရေးထားပေမဲ့ဓမ္မမိတ်ဆွေများကျမတို့မမြင်တော့ဘူးနံပါတ်6နိဗ္ဗာန်ဒီအပိအစုံဟုတ်ပြီနော်နေချာအပိအစုံဖြစ်ဤတူညီသောတူညီသောကအရာချိန်ထားတူညီသောနေချာအပိအစုံဖြစ်ဤဟုတ်ပြီနော်နောက်တစ်ခုနံပါတ်9နိဗ္ဗာန်သည်တာဥပါတိတေတနိဗ္ဗာန်လည်းရှိတယ်အဲ့ဒီနံပါတ်9မှာပဲအောက်တစ်ကြောင်းမှာအနုပါတိတေတလည်းမီတယ်ဟုတ်ပြီနော်နံပါတ်10နံပါတ်10မှာ3ကြောင်းမြောက်မှာကြီးပရမတ်ထသဘောအားဖြင့်ရှိသည်သာဒီအဲ့တော့အယောင်ချေရမှာပရမတ်ထသဘောအားဖြင့်ရှိသည်သာဒီဟုတ်ပြီလားကဲအဲ့ဒါဆိုရင်အယောင်ချေတာပဲပြောကြည့်မယ်နံပါတ်1နိဗ္ဗာန်သည်နံပါတ်2အတ္တဘဝတရားနံပါတ်3နံပါတ်4နိစ္စမြဲသည်နံပါတ်5ရုပ်မဟုတ်သည့်နံနံပါတ်6တူညီသောနေချာအပိဆုံးဖြစ်သည်နိဗ္ဗာန်မှာဘာတေတာနှစ်ခုရှိသလဲဥပါဒိတေတာလည်းရှိတယ်အနုပါတိတေတလည်းရှိတယ်ဟုတ်လားအဲ့ဒါခန္ဓာရှိမှုမရှိမှုဆိုတော့မှတ်သားကြောင့်ပြည့်ရအပြင်နိဗ္ဗာန်နှမျိုးကိုရင်းနေတာနော်ခန္ဓာကြီးရှိတာရဲ့ခန္ဓာကြီးအပြီးမရှိတော့တာရဲ့နှစ်ခုသွားမယ်နံပါတ်၈နိဗ္ဗာန်ဆိုတာပရမတ္ထသဘောအားဖြင့်ရှိတော်တရားအဲ့ဒီဟာကို၈ခုကိုကျမတို့ဖတ်ကြမယ်၈ခုထဲမှာနံပါတ်၄နိစ္စမြဲတယ်ဆိုတာ2005မှာမေးသွားတယ်ဟုတ်ပြီနော်နံပါတ်၅နံပါတ်၄နိစ္စမြဲတယ်ဆိုတဲ့ချက်ဒီ2005မှာမေးတယ်ကျန်တာတွေမမေးဘူးသေးဘူးဟုတ်ပြီနော်ကဲကြည့်ရဆိုနိဗ္ဗာန်ဒီတာဒါရဏဆိုတာကတာဒါရဏဆိုတာဆက်ဆံတာဆက်ဆံတဲ့တရားဟုတ်လားတပ္ပစိတ်တာဒါရဏအလုံးစုံသောစိတ်တို့နည်းအမြဲဆက်ဆံနေတပ္ပကုသလတာဒါရဏအကုသိုလ်စိတ်အားလုံးနည်းအမြဲဆက်ဆံနေတောပနတာဒါရဏသောကနာစိတ်အားလုံးဆိုဆက်ဆံရင်တာဒါရဏမဆက်ဆံရင်အတာဒါရဏနိဗ္ဗာန်ဆိုတာအားလုံးနဲ့ဆိုင်လားမဆိုင်တော့ဖတ်ကြဆိုနိဗ္ဗာန်သည်အာဆိုရင်အတာဒါရဏဆိုတာလိုင်းကြရင်အများနဲ့မဆိုင်တာဟုတ်ပြီနော်နိဗ္ဗာန်ဒီဘသူနဲ့သာဆိုင်လဲဆိုတာကိုအယောင်နဲ့တားကြဆိုအရိယာမဲ့နဲ့ပြည့်စုံသောအရိယာပုဂ္ဂိုလ်ဒီသာရောက်အပ်တော်ချာကျွန်တော်တို့အဘိဓမ္မာသဘောနဲ့ပြောရင်မဲ့ဉဏ်၄ပါးဒီဟူသောဓမ္မစကုနဲ့သာဒိဋ္ဌပစ္စကမြင်ရတာဟုတ်လားလာပြေဝန်ကိုမျက်စိနဲ့မြင်ရတယ်လို့ဆိုချက်ခဲ့ဘူးတယ်လေမဲ့ဉဏ်၄ပါးရရင်ဘာပုဂ္ဂိုလ်မဲ့ပုဂ္ဂိုလ်ပေါ့မဲ့၄ပါးရရင်ဘာပုဂ္ဂိုလ်မဲ့ပုဂ္ဂိုလ်မဟုတ်ဘူးလားဒါဆိုရင်အရိယာမဲ့နဲ့ပြည့်စုံနေအရိယာဒီနဲ့ဒါလင်းဆက်ဆံတဲ့အတွက်နိဗ္ဗာန်ဒီအလုံးနဲ့ဆက်ဆံလားနိဗ္ဗာန်ဒီပုရုဇေနဲ့ဆက်ဆံလားသောတာပန်နဲ့ဆက်ဆံလားသက္ကတာခဏေယောအနာခဏေယော အဆက်လားယဟန္တာနဲ့ကောမဲပုဂ္ဂိုလ်တွေနဲ့ကောဖို့ပုဂ္ဂိုလ်တွေနဲ့ကောမဲလေးပါးဖို့လေးပါးဆိုမဲအခိုက်ဖို့အခိုက်ကိုရတဲ့အခိုက်ကိုမဲပုဂ္ဂိုလ်ခေါ်လာမဟုတ်လားဒါဆိုရင်နိဗ္ဗာန်ဒီအရိယာပုဂ္ဂိုလ်၈ယောက်နဲ့ဆက်ဆံလားပုထုဇဉ်နေနဲ့ဆက်ဆံလားဒုက္ခတိအာဟိပုဂ္ဂိုလ်နဲ့ဒုက္ခတိအာဟိပုဂ္ဂိုလ်နဲ့ဒွိဟိတ်တွေနဲ့ကျမတို့လိုဇံမရတဲ့တိဟိတ်တွေနဲ့မဇံမရတော့မဲ့ဖို့ပဲရသလိုလိုဟုတ်လားကျမတို့လိုတိဟိတ်ပုထုဇဉ်တွေနဲ့မဆက်ဆံဘူးနားလည်ပြီနော်ဒါကြောင့်နိဗ္ဗာန်ဒီဘယ်သူနဲ့ဆက်ဆံစာကြက်လိုက်ရအောင်အရိယာမင်းနဲ့ပြည့်စုံသောအရိယာပုဂ္ဂိုလ်သည်သာရအပ်ရောက်အပ်သောကြောင့်အများနဲ့မဆက်ဆံသောကျက်လို့လွယ်လားခက်လားလွယ်ရင်ဆက်ရမယ်ဟုတ်ပြီနော်နံပါတ်1နိဗ္ဗာန်သည်ဒါကြောင့်ရှင်းအစွန်းဤမရှိသောကြောင့်သာလေးလိုင်းကြလိုက်။နိဗ္ဗာန်ဆိုတာပဘဝအမွန်အစရှိတဲ့တရားမဟုတ်ဘူး။နိဗ္ဗာန်ဒီဘယ်ဖျားလက်ထက်ကစပြီးဖြစ်ခဲ့ပါလေလို့ပြောလို့မရဘူး။ဟုတ်တယ်လား။ဒါကြောင့်အပဘဝအမွန်အစမရှိသောတရားအဲ့ဒါလေးကိုလေဆရာတော်ဘုရားရှင်းပြပါတယ်။ကျေးဇူးတော်ရှင်။ဟာလာမာစီဆရာတော်ဘုရားကြီးရှင်းချက်ကလေးထည့်ပေးထားပါတယ်ဖတ်ရအောင
်။
နိဗ္ဗာန်ကိုဘယ်သူကဖြစ်စေတယ်လို့ပြောလို့ကိုမရဘူးမက်ကနိဗ္ဗာန်ကိုမျက်မှောက်ပြုတာရောက်အပ်တာပဲရှိတယ်မက်ကနိဗ္ဗာန်ကိုဖြစ်စေတာဒါကြောင့်နိဗ္ဗာန်သည်အချိုးတရားမဟုတ်နိဗ္ဗာန်သည်တတဝါတို့အာယုံပြုရာအကြောင်းတာလင်ဖြစ်တယ်နိဗ္ဗာန်သည်ဘယ်သူကြောင့်မှရတဲ့အချိုးမဟုတ်နိဗ္ဗာန်သည်ပစ္စည်းလောပစ္စုပန်လောပစ္စည်းမထားနိဗ္ဗာန်သည်အကြောင်းလားအချိုးလားကြောင်းအကြောင်းပဲနိဗ္ဗာန်ဆိုအကြောင်းသက်သက်ပဲဘာအကြောင်းလဲလို့ပြောရင်တတဝါတွေကိုဓမ္မယုံထိုက်တဲ့တရားအနေနဲ့အာရမဏအကြောင်းဟုတ်လားဟုတ်လားဟုတ်လားမသိပါဘူးအာရမဏအကြောင်းအာရမဏူပနိတယအကြောင်းအာရမဏဓိပတိအကြောင်းဟုတ်လားနိဗ္ဗာန်ဆိုအာယုံပြုပြီးတော့ဓမ္မတို့တွေစ조사ရတာမဟုတ်ဘူးလားဘာနဲ့조사ရမလဲမဲခြင်းရှင်းပါနဲ့조사လို့မဲဖြစ်လိုက်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုသွားတာပဲရှိတယ်နိဗ္ဗာန်ကိုရသွားတယ်လို့တင်စားပေမဲ့နိဗ္ဗာန်သည်ရစေဖြစ်စေအပ်သောတရားမဟုတ်ရှင်းရောရှင်းလားဒါကြောင့်နိဗ္ဗာန်သည်အကြောင်းလားအချိုးလားအကြောင်းနိဗ္ဗာန်သည်အချိုးမဟုတ်မဲ့ရဲ့အချိုးလို့ပြောလို့မရဘူးရှင်းရမှာနောက်လေလားဒါကြောင့်ဒီနေရာမှာမဲ့ရှိလေနိဗ္ဗာန်ရှိခြင်းကြောင့်အပဘဝမဟုတ်ဘူးလို့ဆိုအမ်းနဲ့မဲ့ကဖြစ်စေအပ်တာမဟုတ်ပါဒါကြောင့်မဆိုအပ်ဘူးမဲ့သည်နိဗ္ဗာန်ကိုကြောက်အောင်သာလင်ပို့ဆောင်တတ်တယ်ဟုတ်လားမဲ့သည်နိဗ္ဗာန်ကိုဖြစ်စေတာမဟုတ်ဘူးမဲ့သည်ဘာကိုဖြစ်စေတာကိလေသာကိုပယ်တတ်တာပဲဖြစ်တတ်တာကိလေသာပယ်လို့ကိလေသာနိဆိုပြီးတော့နိရောဓဆိုကိလေသာတွေအတေတဝိရာဂနိရောဓလို့ဖြစ်သွားလိုက်တာ ਨੇ အဲ့ဒါကိုဘာလို့ခေါ်လိုက်တာလဲနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ခေါ်တာမဟုတ်ဘူးလားဘုံဌာနလားဟုတ်ဘူးဒါသဘောပါဒါဆိုနိဗ္ဗာန်ဒီဖြစ်เสียရသောတရားမဟုတ်ရောက်အပ်သောတရားသာဖြစ်တယ်အဲကြောင့်လိုင်းကြားလိုက်အောင်လက်သေးကွင်းတဲ့ကမက်ကဖြစ်စေအပ်သည်မဟုတ်เนาะမြင်ဆောင်ချက်မယ်ပြီးနိဗ္ဗာန်ကိုမက်သည်ရောက်သည်ရောက်တာလင်ရောက်အပ်ဤဖြစ်စေသည်ကမဟုတ်ဒီတချောင်းလေးတားရမယ်ဒါကြောင့်နိဗ္ဗာန်ကိုမက်ကဖြစ်စေတယ်လို့ထင်သွားရင်ပဘဝဆိုတဲ့အမွန်အစရှိသွားလိမ့်မယ်နောက်ကိုလည်လာရင်ရပြီနော်ကဲနံပါတ်3ဖြစ်စေအပ်တဲ့အမွန်အစမှမရှိရေအိုးတယ်ဆိုတဲ့ခီးသေးတယ်ဆိုတဲ့ဘင်းရှိပါမလားမရှိတော့နိဗ္ဗာန်မှာအိုးခြင်းလည်းမရှိသေးခြင်းလည်းနိဗ္ဗာန်ဒီအိုးခြင်းသေးခြင်းမရှိရဲ့အကြောင်းကိုပြောပါအမွန်အစမရှိတော့မရှိအပ်ပ ဘဝဖြစ်တော့ကြဟုတ်တယ်နော်အမွန်အစမရှိဖြစ်တော့တရားဖြစ်တဲ့အတွက်ကြောင့်အမွန်အစမရှိတဲ့တရားဖြစ်လို့ပေါ့ဟုတ်လားတနည်းအားဖြင့်ဖြစ်ချင်းဆိုတဲ့အမွန်အစမရှိတဲ့အတွက်ကြောင့်တီတာပေတာဆိုတာမရှိတော့ဘူးအိုချင်းတိတ်ချင်းမရှိနိဗ္ဗာန်ဒီဘာကြောင့်အိုချင်းတိတ်ချင်းမရှိလဲဖြစ်ချင်းဆိုတဲ့အမွန်အစမရှိလို့လိုရင်းပြောရင်ဒါပဲဖြစ်ချင်းဆိုတဲ့မွန်စမရှိလို့ဟုတ်တယ်လားနိဗ္ဗာန်နေတာကြောင့်ဘယ်ဖျားလက်ထက်တုန်းကဖြစ်ခဲ့တယ်လို့ပြောလို့မရဘူးဒါဆိုလို့ရင်နံပါတ်၄စာရွေးဖြစ်ချင်းဆိုတာဥပတ်အိုချင်းဆိုတာချီတေချင်းဆိုတာဘင်းဒါကြောင့်ဖြစ်ချင်းအိုချင်းတေချင်းမရှိလိုက်တာဖြစ်အိုတေမရှိလို့နိဗ္ဗာန်ဒီအနိစ္စလောနိစ္စလောကျမတို့စိတ်မှာဥပတ်ရှိလားကျမတို့စိတ်မှာထီရှိလားကျမတို့ရဲ့စိတ်မှာဘင်းရှိလားဒါဆိုစိတ်ဒီမြဲလားမမြဲဘူးလားဖြစ်ပြီးပြက်ပါတယ်ဆိုတဲ့ကမမြဲတဲ့အာနိစ္စစေတသိက်ကလည်းစိတ်နဲ့တတန်းတူတော့ဖြစ်ပြီးပြက်တော့အာနိစ္စယုတ်တရားမှန်တယ်များလဲ18ချက်ခဏငယ်50တချက်ပြည့်ရင်ပြက်တာဖြစ်တဲ့အတွက်ကြောင့်မြဲလားမမြဲလားမမြဲဘူးဒါကြောင့်စိတ်စေတသိက်ယုတ်တို့သည်အာနိစ္စဟုတ်လားဟုတ်လားဘာလို့အနိစ္စဖြစ်ပြီးပြက်တဲ့အတွေ့အကြုံအနိစ္စနိဗ္ဗာန်မှာဖြစ်တာလည်းမရှိဘူးတည်တာလည်းမရှိဘူးပြက်တာလည်းမရှိတဲ့အတွေ့အကြုံနိစ္စနိဗ္ဗာန်သည်နိစ္စမြဲဤအရေးကြီးပြီနော်မြဲပုံကိုပြောပါကခဒသုံးချက်ရှိသွားပြီဟမ်မဲနိဗ္ဗာန်ဤဟုတ်လားမြတ်စွာဘုရားနဲ့အပြိုင်ရှိနေကြတဲ့ဆရာကြီးတွေပေါ့နော်ဟုတ်လားဘုရဏကတပ္ပတို့မကလိကောသလားတို့တို့တွေကယူဆတဲ့နေရာမှာဒီခန္ဓာကိုယ်ကြီးမှာအနိဥ္လို့ပကတိလို့ပုရိသလို့ကာလလို့ခေါ်ထားတဲ့အတက်ကောင်လေးပြာကဝိညာဉ်ကောင်လေးတွေဒီမြဲတယ်ရှိနေတယ်လို့ယူဆတော့နိဗ္ဗာန်ကလည်းဘရောမှမပြည့်စည်တဲ့အတွက်ကြောင့်မြဲတယ်လို့ယူဆတာမျိုးဖြစ်သွားတာမျိုးမဟုတ်ဘူးတဲ့အဲ့ဒီလိုဆိုလိုက်လို့ရှိရင်နိဗ္ဗာန်မြဲတယ်လို့ပဲအဲ့ဒီတရားတွေကလည်းမြဲတယ်လို့ဆိုရင်ဒီစကားကမသင့်ပါဘူးတဲ့ဘာကြောင့်လဲဆိုရင်အနုစာတိတို့ရဲ့မြဲတယ်ဆိုတာပြတဲ့စကားအနုစာပကတိပုရိသအစရှိတာဒါတွေဒီဟိုးရှေ့တုန်းကမစ္စတာဘီဝိသုဒ္ဓိနဲ့စတင်တော့ဒီစကားမျိုးပါဘူးတဲ့ရှင်းနာမှာဟုတ်ပြီနော်ဒီဒုတိယစစ်မှာမဟုတ်ပထမစစ်မှာပါဘူးတဲ့နော်ပကတိတို့ပုရိသတို့ဒီအရာတွေမြဲတယ်ဆိုရင်ဒီစကားတွေကမြဲတယ်လို့ပြောလို့မရဒီတရားတွေကလည်းဘာလဲရှိပြီးပြက်တာကြီးပဲဒါကြောင့်ဒီနိဗ္ဗာန်ဒီမြဲတယ်လို့ဒါတွေကလည်းမြဲတာပါပဲလို့ဆိုပြီးတော့ဒီပကတိပုရိသတွေနဲ့တင်စားပြီးတော့ဒီနိဗ္ဗာန်ကိုပြောမယ်ဆိုရင်ဒီစကားဒီတင့်လျော်တဲ့အကြောင်းယုတ်ဒီမရှိပါဘူးတဲ့ဒါကတခြားသာသနာပတွေကိုဒါကဟလာဒီရာကိုပယ်ဖြတ်လိုက်တဲ့စကားတခုတခါနိဗ္ဗာန်ကမြဲသည်အဖြစ်ကြောင့်တစ်ဖက်ကနိဗ္ဗာန်ကမြဲတယ်လို့ပဲအနုပကတိစသည်တို့လည်းမြဲတယ်လို့ယူဆရင်လေဒီစကားကလည်းမတင်ဘူးသူကနိဗ္ဗာန်နဲ့တင်စားပြီးတော့ပြောသွားတာဟုတ်ပြီနော်အရှိရကြတော့နိဗ္ဗာန်ကမြဲတဲ့အဖြစ်လိုမျိုးပကတိစတဲ့တရားတွေကလည်းမြဲတယ်လို့ရောက်တယ်လို့ယူရင်လေဒီစကားကမတင်ဘူးဒါတွေကခုနပြောသလိုသိယုံလေးပဲသိရမယ်ဒီအပိုက်ကကြက်ရမှာမဟုတ်ဘူးသဘောပြောပြနေတာနော်ဘာမေးချေလို့စိတ်ရှုပ်မှဆိုလို့ဒါကြောင့်ဒါပကတိပုရိသအယူတွေကိုကျမတို့ထပ်ပြောမယ်ဆိုရင်ဒါတွေကစုပ်ကုန်နေမယ်ဒါကြောင့်မပြောတော့ဘူးနော်ဒီနေရာလေးကိုကြည့်အောင်မြဲတယ်လို့ဆိုရင်အဲ့ဒီစကားကလည်းမသိဘူးဘာကြောင့်လဲဆိုရင်အဲ့ဒီမြဲတယ်ဆိုတဲ့အကြောင်းပြဟိလက္ခဏာကမသိလျော်မပြည့်စုံလို့ပါပဲလို့ပြောတာအဲ့ဒါလေကျမမေးချေများသိယုံမယ်ခန်းငယ်အဲ့ဒီပကတိတို့ပုရိသတို့ကာလတို့အနုတို့အစရှိတည်ဖြင့်တရားတို့သည်ဥပ္ပစသည်တွေမရှိတဲ့အတွက်ကြောင့်မြဲတယ်နိဗ္ဗာန်ကဲသို့ပဲလို့ယူဆရင်လေဒီစကားကမသိဉာဏ်ဘူးသူတို့ပြောနေတဲ့အသက်ကောင်လိပ်ပြာကဝိညာဉ်ကောင်အနုစာအနုလေးအနုအမုံလေးတွေသူကပေါင်းပြီးတော့မှဖြစ်တယ်လို့ယူထားတာလေတော့တတဝါဆိုတာမရှိဘူးတဲ့အမုံလေးတွေအမုံလေးတွေပေါင်းပြီးမှဖြစ်တာပါလို့ယူဆတာရှိတယ်နော်အဲ့ဒီလိုယူဆတာတွေနောက်တစ်ခုတချို့ကြတော့ဒီခန္ဓာကိုယ်ကြီးထဲမှာဟလာအတက်ကောင်လိပ်ပြာကဝိညာဉ်ကောင်ဆိုရဲအတ္တကောင်လေးကမြဲတယ်လို့ယူဆတယ်။နိဗ္ဗာန်ကလည်းအဲ့လိုမြဲတယ်လို့သူတို့ကအဲ့လိုခိုင်းနိုင်ပြီးပြောတာတွေရှိတယ်။ဒါတွေအားလုံးဒီမသိမ့်ဘူးလို့ပြောချင်တာ။အဲ့တော့တစ်ချက်ချက်မှတ်ရမှာကနိဗ္ဗာန်ဆိုတာမြဲတဲ့တရားလားမမြဲတဲ့တရားလား။မမြဲတဲ့တရားဘာကြောင့်လဲ စာရွေဖြစ်ချင်းအိုကြီးမရှိတဲ့အတွက်ကြောင့်နိဗ္ဗာန်သည်မဒါပဲအဲ့ဒါလေးကြည့်ရမှာအဲ့တော့ဓမ္မမိတ်ဆွေတို့စာမျက်နှာ165နော်စာမျက်နှာ165မှာနိဗ္ဗာန်သည်မပျက်စီးနိုင်သောနိစ္စတရားဖြစ်သည်ဟုသောအဆိုဤခိုင်လုံသောအကြောင်းပြချက်ကိုရှင်းလင်းပါလို့ဒီစကားလုံးလေးလာထားတာဟုတ်ပြီနော်အဲ့ဒါလေးဖတ်ကြည့်အောင်ဓမ္မမိတ်ဆွေနော်ကျွန်မတို့မေးပြစာအုပ်လေးတွေယူခဲ့ခိုင်းထားတယ်နော်အဲဖတ်ကြည့်အောင်စာမျက်နှာအမေးပြစာအုပ်ကစာမျက်နှာ165ဖတ်ကြည့်အောင်နိဗ္ဗာန်သည်အဲ့ဒါဒီမဆုမှလမ်းကြည့်လိုက်ရင်နံပါတ်1ကိုပြန်ရေးထားတာဟုတ်လားခွင်းဆက်ရေးနေတာနော်ဒါဆိုရင်နံပါတ်2ကိုဆက်ကြည့်မယ်မဆုကိုကြည့်ရင်နံပါတ်3ချက်မဟုတ်ဘူးလား။နောက်ပြီးတော့ဆက်လိုက်မယ်။ဒါဆိုရင်ကျမတို့ကနိဗ္ဗာန်ရဲ့နိစ္စမြဲပုံပြောရင်တနည်း3လေးကိုပဲလူရင်းလေးတွေထုတ်ယူသွားတယ်လို့မြင်ရတယ်။နောက်တစ်ခုစာမေးပွဲမေးခွန်းမှာတော့မပေးသေးဘူး။ကဲဆိုပါစို့မဆုကိုပြန်ကြည့်မယ်။နိဗ္ဗာန်သည်ယုံမဟုတ်တဲ့နန္တရားဖြစ်ပုံပြောပြပါလို့မေးရင်ဘယ်လိုဖြစ်မလဲယုံဤယုံသဘောကိုကျော်လွန်ခြင်းကြောင့်အရူပယုံမဟုတ်သည့်နန်ဖြစ်ပါသည်ဒါပဲယုံသဘောကိုကျော်လွန်နေဆိုတော့ဘာပြောမှမသိဘူးယုံဆိုသည်မှာအပူအေးစတဲ့စမ်းကျင်ဘက်တွေနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်နေအဲ့ဒီယုံသဘောမျိုးနိဗ္ဗာန်မှာရှိလားဒါဆိုယုံသဘောကိုကျော်လွန်လို့ယုံနိဗ္ဗာန်သည်ယုံမဟုတ်တဲ့အတွက်အရူပဆိုတဲ့အတွက်နာမ်ပေါ့ဟုတ်လားစိတ်သည်စိတ်စေတသိက်နိဗ္ဗာန်သည်နာမီဤလို့ကျမတို့ကြက်ခဲ့တယ်ဟုတ်လားဘာကြောင့်စိတ်သည်နာမီလဲလို့ပြောရင်ရောယုံသဘောကိုကျော်လွန်လို့ပဲရေးရုံပဲပေါ့အဲ့ဆိုရင်စိတ်ဆိုတာဘူးအစတဲ့စမ်းကျင်ဘက်တွေနဲ့တွေ့ရင်ဖောက်ပြန်တတ်တဲ့ယုံသဘောမျိုးရှိလားမရှိဘူးစိတ်ကလေပူလို့ဖောက်ပြန်သွားတယ်အေးလို့ဖောက်ပြန်သွားတယ်ရှိလားစမ်းကျင်ဘက်တွေနဲ့တွေ့လို့အခုကျမတို့စိတ်ကလေးဓာတုရုပူလာလို့ဆိုပြီးတော့ဖောက်ပြန်သွားလားအပူအေးသွားသူဖြစ်နေနေဘာတွေပဲဖြစ်ဖြစ်ကျမတို့စိတ်ကဖောက်ပြန်တာမရှိစိတ်ကစိတ်ပဲအာယုံကိုသိတဲ့သဘောလေးဖောက်ပြန်နေဆိုတာမူလသဘောကနေတစ်မျိုးပြောင်းရမယ်ဆိုပူလာလို့အာယုံမသိတော့ဘူးရှိလားအေးသွားလို့အာယုံမသိတော့ဘူးရှိလားသိတာပဲပူရင်ပူမှန်းသိအေးအေးမှန်းသိလူချင်းရောလူချင်းမှမသိတော့ဘူးဘာလို့လဲဆိုတော့အပူအေးတွေ့လို့ဘိုက်စာလို့လူချင်းမှမမသိတော့ဘူးစံကျင်ဘက်တွေနဲ့တွေ့လို့ချင်ကိုက်လို့စိတ်ကဖောက်သွားတာရှိလားဒါကြောင့်စိတ်သည်ယုတ်သဘောကိုကျော်လွန်သည့်အတွက်ယုတ်မဟုတ်သည့်နံစိတ်တသိသည်နံဖြစ်ပုံပြောပါယုတ်သဘောကိုကျော်လွန်ခြင်းကြောင့်အဲ့တော့စိတ်စိတ်တသိနိဗ္ဗာန်သည်နံမီဆိုတဲ့အထဲမှာနိဗ္ဗာန်ရဲ့နံမီဘုံရေးတာတစ်ချက်သေးပဲပါတယ်ယုတ်သဘောကိုကျော်လွန်ခြင်းကြောင့်အဲ့တော့ယုတ်သဘောကဘာလဲအဲစံကျင်ဘက်တွေအဲ့ဒါလေးပဲသိရမယ်ရှင်းတော့ရှင်းပြီလားစာချက်လွတ်လွတ်အောင်ပြောပါလေနံပါတ6ဘုရားရဲ့ယဟန်သာရဲ့ဆိုတာတကယ်တမ်းပြောရင်ကိလေသာမကုန်နာခြင်းတူတူပဲမဟုတ်ဘူးလားလို့ဖျားသီးပြီလေယဟန္တာပဲမဟုတ်ဘူးလားယဟန္တာတို့မှာပထမဆုံးရှိတဲ့ယဟန္တာအဦးအစကိုပြောပါယဟန္တာအပေါင်းတို့တွင်ပထမဆုံးရှိတဲ့ယဟန္တာကိုပြောပါမြတ်စွာဘုရားပေါ့ဒါကြောင့်မြတ်စွာဘုရားသည်ယဟန္တာတို့ရဲ့မောအစတနည်းအားဖြင့်အကြီးမိုးမိုးလို့တီကာကျော်မှာမဟေသီလို့မသိရအောင်လားသိဘူးလားမြတ်စွာဘုရားသည်မဟေသီဩမြတ်စွာဘုရားမဟေသီမိဖုရားကောင်းကြီးဘယ်လိုပြောတာမဟုတ်အမအကြီးအမှုကိုမဟေတီလို့မသုံးလားဟုတ်လားအဲ့တော့ဘယ်ဟာတို့ရဲ့အကြီးမှုလဲဆိုကိလေသာတတန်တရားလုံးမှာပါလာတဲ့ကိလေသာအကုန်လုံးကိုအရင်ဆုံးရဟတမဉ္ဇဉ်နဲ့ပယ်ဖြတ်သွားလိုက်တဲ့အထဲမှာအမောအစအကြီးမှုမဟုတ်ဘူးလားမြတ်စွာဘုရားပြီးရင်ဘသူယဟန္တာဖြစ်လဲမြတ်စွာဘုရားပြီးရင်ဘသူယဟန္တာ ဘသူယဟနာဖြစ်လဲရှင်ကိုနေညာလားငါးပါးလုံးယဟနာဖြစ်တာလေဩရှင်ကိုနေညာအရင်ဆုံးယဟနာဖြစ်ပြီးအရှင်ဝါပါကဒုတိယယဟနာဖြစ်တာမဟုတ်ဘူးအရှင်ကိုနေညာသောတာပန်အရင်ဆုံးဖြစ်တာဟုတ်လားတတန်တရားလုံးခလားအနန္တတကတန်တရားမှာတယံတစ်စိမမတိရသေးသောသစ္စာလေးပါးကိုဥစွာသိတဲ့အတွက်ဟုတ်လားအနိညာတိညာတာမိဒိန္ဒရေဆိုပြီးသောတာမက်ကိုတပ္ပတိမက်ကိုသင်ဘူးတယ်ဘာလို့ပြောနေမှန်းလည်းမသိဒီကကြော်နေမိတာလုံးလုံးအကူအဥစ္စာတွေလျှောက်ပြောနေတယ်ဟုတ်တယ်လားဒါပါလို့အဲ့ဒါကိုဆုံးလို့နေတာအရှင်ကုန်တိညာသည်မြတ်စွာဘုရားသိသောသစ္စာလေးပါးတရားကိုသူအရင်ဆုံးသိတဲ့အတွက်အညာတိဝတ္တဘောကုန်တင်ညောအညာတိဝတ္တဘောကုန်တင်ညောကုန်တင်ညာတော့ငါတိတဲ့တရားတို့ကိုစောက်စောက်သိပြီဟေ့လို့မြတ်စွာဘုရားဥဒန်းမကျူးလားသစ္စာလေးပါးဆိုတာဖရာရင်ဆုံးသိတာဖရာသိပြီဒုတိယသိတာဒါမဲ့ရှင်ကုန်တင်ညာရဲ့တိပုံကသစ္စာလေးပါးကိုတစ်စိတ်တစ်ပိုင်းပဲသိသေးတာလေဟုတ်လားဝါဆိုလာပြေကျော်ငါရဲ့ကြတော့ငါးပါးစလုံးဒီသောတာပန်နေဖြစ်နေကြပြီးအဲ့ဒီ၅ပါးလုံးကိုအနတ္တလက္ခဏာတုတ်လဲဟောရော၅ပါးလုံးသည်အယဟနာဖြစ်တယ်ဟုတ်လားလဲမသိပါဒါဆိုမြတ်စွာဘုရားရဲ့ယဟနာဖြစ်ပုံရင်အဲအရှင်ကုဏ္ဏညအစရှိတဲ့၅ပါးတို့နောက်လောင်းမဲ့အရှင်သာရိပုတ္တရာရှင်မောက္ခလစိတ်ဓာတ်တွေပြောသူတို့ရဲ့ယဟနာဖြစ်ပုံတို့သည်ကိလေသာကုန်ခြင်းဆိုတဲ့ကိလေသာနိဗ္ဗာန်ခြင်းတူလားမတူလားတူတူပဲနောက်ဆုံးခန္ဓာကြွေးမရှိအဆုံးဆုံးပရိနိဗ္ဗာန်ဆန်းခြင်းဆိုတဲ့ခန္ဓာနိဗ္ဗာန်ရတာချင်းကိုတူတဲ့အတွက်ဖရာအစုစုရဲ့ယဟနာဖြစ်ပုံရဲ့ယဟန္တာရှင်မြတ်တို့ရဲ့ယဟနာဖြစ်ပုံရဲ့လို့ပြောရင်ပြည့်ညက်ကြီးပေါ်နေတယ်တကယ်တော့ဖရာအစုစုတို့ရဲ့ကိလေသာအကျွေးမရှိကုန်ပုံရဲ့ယဟန္တာတို့ရဲ့ကိလေသာကုန်ပုံရဲ့ဖရာအစုစုရဲ့ခန္ဓာတွေမရှိတော့တာရဲ့ယဟန္တာတို့ရဲ့အနုပါတိဒေတာနိဗ္ဗာန်ဆံမြန်းပုံရဲ့တူလားတူညီသောပြီးဆုံးခြင်းရှိတယ်။ဒါကြောင့်နေတာရသလို့စကြလို့ရပြီတော့ဖတ်မယ်။မြဗုဒ္ဓမြတ်စွာဘုရားစသည်တို့ဤအဲ့ဒီအပြီးဆုံးကိုတားမယ်။ကိလေသာဆုံးခန္ဓာဆုံးနှစ်ဆုံးတော့ကိလေသာငိမ့်ခန္ဓာငိမ့်အဲ့ဒါလေးကိုများများရွတ်ပေးကျမတို့ကိလေသာမငြိမ့်တဲ့ွေခန္ဓာမငြိမ့်ဘူးကိလေသာငြိမ့်မှာခန္ဓာငြိမ့်တဲ့ဘာကိုပယ်စားရမှာအဲကိလေသာငြိမ့်ရမှာကိလေသာတွေဖြစ်နေရင်ခန္ဓာတွေလာအောင်မှာဒေါသကိလေသာတွေဖြစ်ရင်ပြိတ္တာခန္ဓာတွေလာအောင်မှာအမြင့်စားကိုပြောပြတာဒေါသခန္ဓာတွေရှိနေရင်အဲငရဲခန္ဓာတွေလာအောင်မှာကိလေသာငြိမ့်မှာခန္ဓာငြိမ့်မှာဟုတ်လားဟုတ်လားအဲ့ဒီလိုလေးနဲ့ကိုယ့်ကိုယ်ကိုသတိပေးပေးသတိပေးကိုယ့်ဟာကိုယ်လောဘတွေဒေါသတွေတရှူရှူထွက်နေရင်ကိလေသာရောစနေပြီဟုတ်တယ်လားဘလောက်ဒီဆက်အောင်မလဲဆက်ဆက်တလောက်တော့ခန္ဓာတွေလာအောင်မယ်ခန္ဓာတွေလာရင်ဇာတိပိဒုက္ခဆိုပြီးတော့ခုနသင်ခဲ့တဲ့အချိန်မှာဒုက္ခ၁၂ချက်စလုံးကြုံလားမကြုံလားကြုံကျင်သေးလားမကြုံကျင်ဘာလို့သွားမယ်ကိလေသာဒါကြောင့်ဗုဒ္ဓမြတ်စွာဘုရားသာတိတို့ဤကိလေသာဆုံးခန္ဓာဆုံးပုံဖြင့်ထာယဟန္တာတို့ဤကိလေသာဆုံးခန္ဓာဆုံးပုံတို့သည်ထူးခြား क्वे ပြခြင်းမရှိသောကြာတမျိုးဒီတာဖြစ်သောတမျိုးဒီတာဖြစ်သောဆိုတော့နားမလည်မှဆိုလို့တူညီသောနေချာအပြီးအဆုံးသိကောင်းတာပဲเนาะရှင်ညို့ဖို့ဘလောက်ကောင်းလဲအားလုံးဒီဘဝဇက်ဆုံးသွားပြီလားမဆုံးလားဒါကြောင့်ဘဝဇက်ဆုံးမဆုံးများစွာတတ္တဝါဆိုကျမတို့ကဘယ်ထဲပါမဆုံးတဲ့ထဲမှာပါနေတာဇက်ဆုံးဆိုတာဘသူ့ကိုပြောတာလဲယဟန္တာယဟန္တာမှာခန္ဓာကြီးဆုံးသွားတဲ့ပုံကိုယ်တွေဆိုတာတော့မေတ္တာပို့လို့မရပေမဲ့ကိလေသာဆုံးပြီးတော့ခန္ဓာကြီးကျန်နေတဲ့ယဟန္တာအရှင်မြတ်တွေတော့မေတ္တာပွားလို့ရလားအဲ့ဒါကိုဆိုလို့နေတာဟိုခန္ဓာကြီးဆုံးသွားတဲ့ဖရာယဟန္တာတွေမေတ္တာပို့လို့မရတော့ပဲဟုတ်လားတေတော်သူတို့မေတ္တာပို့လို့မရဆိုတာလေဟိုးငငယ်တုန်းကတည်နေတယ်စိတ်အရှိမဟုတ်ရဲ့လားအဲ့ဒါလေးနဲ့သတိကြထားအောင်နော်ဟုတ်ပြီဟုတ်ပြီကဲနံပါတ်9ဘာဝနာဖြင့်အဲ့ဒါကိုအဘိဓမ္မာတော့ဘယ်လိုကြက်ခဲ့ရလဲသာဥပါဒိယေတနိဗ္ဗာန်ဆိုဒီမှာဝိဘက်ကမ္မဇယုတ်ခန္ဓာကြွေးရှိလျက်ခ han san an ayon pyu at do kileta nibban di ta upadi teta nibban mi i vidha kamasa yok khana jwe ma shi aso so pri nibban san mu phit do khanda nibban di anupadi teta nibban mi i so pi lo khanda shi mu ma shi muမသားကြောင့်ပြည့်ရဲ့အာဖြင့်နိဗ္ဗာန်နှစ်ပါးဆိုချက်ဖူးတယ်မဟုတ်လားအဲ့ဒီရလေးကိုအာယုံပြုတ်လိုက်ရင်ဖတ်လို့ရတယ်ကိလေသာငိမ့်တာကိုဘယ်လိုရေးလဲဘာဝနာဖြင့်နိဗ္ဗာန်သို့ရောက်သူနိဗ္ဗာန်ရောက်တာဘာဝနာနဲ့ရောက်တာမဟုတ်လားဘာဝနာဖြင့်နိဗ္ဗာန်သို့ရောက်သူဤအဓိကလိုင်းစားမယ်ကိလေသာငိမ့်ခြင်းဆိုတော့အပေါ်မှာကိလေသာနိဗ္ဗာန်ပေါ့ကိလေသာတော့ငိမ့်ပေမဲ့ခန္ဓာကြီးကြံလားမကြံဘူးလားဒါကြောင့်ဥပါဒိမီသောအကျိုးဝိဘက်ခန္ဓာကျွင်းဝိဘက်ကမ္မစာယုတ်ခန္ဓာကျွင်းတော့ရှိလားမရှိဘူးလားရှိပြီးတော့ဆွဲပြီးတော့ပြည့်ညက်ပြီးတော့ရတဲ့အတွေ့အစားဥပါဒိဆိုတဲ့ခန္ဓာတော့တကွာရှိနေတယ်ဟုတ်လားအဲ့ဒီခန္ဓာကျွင်းတော့ရှိနေလားမရှိဘူးလားဒါကြောင့်ပေတဆိုစကားလုံးသုံးတာနော်တဥပါဒိတေတဆိုတာလွယ်လွယ်ပြောရင်ခန္ဓာကျွင်းရှိလျက်ပေါ့ဟုတ်လားတာဥပါဒိတေတဆိုတာဘာလဲခန္ဓာကျွင်းရှိလျက်ခံစားအာယုံပြုတ်သောနိဗ္ဗာန်ဆိုဘာတွေကိုအာယုံပြုတ်တာလဲဆိုကိလေသာတွေတော့ချုပ်တယ်ခန္ဓာကတော့ရှိနေရင်အဲ့ဒါကိုဘာလို့တော့ဒါဆိုရင်တာဥပါဒိတေတဆိုမြင်းဆောင်ဖြတ်လိုက်ရင်အဲ့ဒါခန္ဓာကျွင်းရှိတာမဟုတ်ဘူးလားဘာခန္ဓာကျွင်းဝိဘက်ခန္ဓာကျွင်းလားကံခန္ဓာကျွင်းလားကျမတို့ကဘာခန္ဓာကျွင်းရှိလဲ။ကံခန္ဓာကျွင်းလည်းရှိတယ်။ကျမတို့သေချာတာကအရင်ဆုံးစတော့ကတော့ဝိဘက်ခန္ဓာကျွင်း။အခုဘာတွေပါထပ်လုံနေလဲ။ကံခန္ဓာတွေပါထပ်လုံနေတော့နောက်ထပ်ရအောင်မှာ။ကျမတို့ဘာတွေငြိမ့်ပြီလဲ။ဘာမှမငြိမ့်တော့ကျမတို့ကနိရောဓဆိုစကားလုံးသုံးလို့။တန်ကိုမတန်ဘူးဟုတ်လားမဟုတ်လား။တခါတလေပြောချင်ရင်ကျမတို့ကကုသိုလ်တွေနိရောဓဖြစ်ချင်ဖြစ်နေတာ။ဟုတ်လားလည်းမသိဘူးဟုတ်တယ်လားချုပ်ရမှာကအကုသိုလ်အကုသိုလ်ကဘျောင်းညင်ကုသိုလ်တွေလည်းတော်တော်ချုပ်တယ်ဟုတ်လားလောဘချုပ်ရမှာမဟုတ်ဘူးလားအခုဘာတွေချုပ်ချုပ်နေအာလောဘအာလောဘချုပ်တယ်မလူမလူကစီးနေနေဟုတ်လားဒေါသချုပ်ရမှာဘာတွေသွားချုပ်အာဒေါသတွေချုပ်မြစ်တာဘူးမရှိဘူးဟောဟုတ်လားမဟုတ်ဘူးလားမောဟချုပ်ရမှာဘာသွားချုပ်အာမောဟညံကိုမရှိတော့ဘူးဟုတ်လားအဲ့ဒါကြောင့်တမန်တော်ဘျောင်းညင်ချုပ်နေတာသဘောပေါက်ရမှာကိုကိုကိုလေးကိုအဲ့လိုနာနာလေးကိုယ့်အကူပြောကိုပေါက်ကိုလှန်ထောင်းတယ်လို့မထောင်းနဲ့ကိုချင်းချင်းထောင်းရဟဲ့လားကိုပေါက်လေးကိုထောင်းတော့နာအောင်မထောင်းကိုချင်းချင်းထောင်းဒါမှမဟုတ်သေးတော့လဲကျမကိုထောင်းနိုင်တယ်နော်ခွင့်ပေးထားတယ်ဆရာမလောဘကြီးနေတယ်ပြောတာပြောဟုတ်လားဆရာမဘာဖြစ်နေလဲပြောတာပြောဒါမှတန်ဝေကရမှာစိတ်မဆိုးဒါမှမဟုတ်သေးတော့လဲကျမအဲ့လိုပြောပြီးထောင်းမလို့ပြောတာထောင်းလို့ရလားထောင်းမယ်နော်အပြန်လှန်ထောင်းရမယ်အဲ့ဒါဘာလို့လဲရှစ်လို့ပြောတာမှတ်ပါဆိုတဲ့အတိုင်းပဲဟဲ့လားဆရာချစ်ဆက်ဝင်ပြောတယ်လို့ပဲရှစ်လို့ပြောတာမှတ်ပါပဲအကျိုးလို့လို့ပြောတာလေနော်ဒါကြောင့်အဲ့ဒီလိုလေးရောင်းပြန်ပြန်ပြန်ကြည့်ပြီးဒါမှကိုလေးတော်တော်အသုံးမကျတာဆိုတော့ပေါ်လာလားမပေါ်လားမြင်မဆိုရင်လေကိုတော်တော်ဟုတ်နေတယ်ထင်နေတာဟုတ်ပြီနော်ကဲဒီဒီရပြီနော်ဒါကြောင့်တာဥပါတိတေတလို့ပြောရင်ဝိသက်ကံမစားရုပ်ခန္ဓာချင်းနိဗ္ဗာန်လို့ပြောရင်ကိလေသာငြိမ်းတာနောက်ခုပေါင်းလိုက်တော့ကိလေသာငြိမ့်နေခန္ဓာမငြိမ့်သေးရင်သာဥပါဒိတေတနိဗ္ဗာန်အနဥပါဒိတေတတရဲ့နိဗ္ဗာန်ရဲ့ပေါင်းတော့တယ်အနဥပါဒိတေတဆိုတော့ဝိဘက်ကံမစားရုပ်ခန္ဓာကျွင်းလည်းမရှိနိဗ္ဗာန်ဆိုတဲ့ကိလေသာလည်းမရှိတော့တာကိုဘာလို့တော့အနုပါဒိတေတနိဗ္ဗာန်ကဲအဲ့ဒါလေးဖတ်ရအောင်ထို့အပြင်ကောင်းတာပဲเนาะအဲ့ဒါလေးကစာအချက်တဲ့ပုံစံနဲ့ကြည့်ရင်တော့ခက်တယ်လို့လို့ပေမဲ့သဘောတရားနဲ့ကြည်ညိုပြီးတော့ကြည်လိုက်သမှုရိယကိုအကျွေးမဲ့ပယ်ခြင်းဖြင့် အကြောင်းသစ္စာကိုပယ်လိုက်တာအကျွေးမဲ့ပယ်တယ်ဆိုတဲ့ကအတေတဟုတ်လားဝိရာဂနိရောဓမဟုတ်ဘူးလားအကျွေးမဲ့ပယ်ခြင်းဖြင့်နောင်အခါဖြစ်ထိုက်သောကံရဲ့အကျိုးကိုပါပယ်လိုက်တာမဟုတ်ဘူးလားဟုတ်လားယင်ဒါဆိုရင်ကံကောမပယ်ဘူးလားဘာနဲ့ပယ်လိုက်လဲဆိုရင်ကုသိုလ်ဆိုတဲ့အရဟတမင်းနဲ့အကုသိုလ်ဆိုတဲ့ကံကိုပယ်လိုက်တော့ပယ်စရာအကုသိုလ်ရှိသေးလားမရှိတော့ယင်ပယ်ဖို့နောက်ထပ်ကုသိုလ်လုပ်เสียရကောဒါဆိုရင်ပြစ်ချက်ကုံသွားပြီရန်သူကုံသွားပြီလက်နဲ့ကြိုက်เสียမလို့တော့တဲ့အတွက်ကံนี่ကိုပယ်လိုက်ပြီဆိုတော့နောက်ထပ်ကံအကျိုးအကုသိုလ်မရှိအကုသိုလ်ကျိုးလည်းမလာတော့ကုသိုလ်ကလည်းပြည့်စုံပြီးသွားပြီဆိုတော့ကုသိုလ်အကျိုးလည်းမလာတော့ဘူးဟုတ်လားအဲကြောင့်ဖယားယဟန်တာတို့မှာအတိတ်ကမတိလို့လုပ်ခဲ့တဲ့ကံရဲ့အကျိုးတော့ရှိနေပြီမဲ့နောက်တစ်ပံကံရှိသေးလားမရှိတော့တဲ့အတွက်နောက်တစ်ပံကံရဲ့အကျိုးကလည်းပယ်ပြီးဖြစ်တဲ့အတွက်ကြောင့်တိကျပြောပြီယဟန်တာပုဂ္ဂိုလ်မှာပရိနိဗ္ဗာန်သုတိစိတ်ရဲ့နောက်မှာယဟန္တာတို့ရဲ့သုတိအလုံးစုံသောပဋိသင်္ဍေရှင်းတော်ဘယ်နာလေးလည်းမသိစိုးနေတာဆရာမတော်ခင်လာတယ်ဟုတ်ပြီနော်အရူပဝိဘက်လေးဒွေသင်္စဝိညာဉ်တဆယ်ယဟန္တာတို့သုတိအလုံးစုံသောပဋိသင်္ဍေရှင်းတော်စိတ်85စေတသိက်50နဲ့ပါသည်စိတ်တစရုပ်ကိုဖြစ်စေသောစိတ်ဤဟုတ်လားယဟန္တာတို့ရဲ့သုတိစိတ်သည်စိတ်တစားရုပ်ကိုဖြစ်เสียကျမတို့ရဲ့သုတိစိတ်ကနောက်တစ်ခါဖြစ်အောင်ပါလားဒါကြောင့်အခုယဟန္တာတို့ရဲ့ပရိနိဗ္ဗာန်သုတိစိတ်ရဲ့နောက်မှာတဲ့နောက်ပဝတိအခါမှာဘာစိတ်စေတသိက်စိတ်တစားရုပ်မှဖြစ်เสียမရှိတော့တဲ့အတွက်ကြောင့်၎င်းဆိုတော့ယဟန္တာရဲ့ပရိနိဗ္ဗာန်သုတိရဲ့နောက်မှာဘာခန္ဓာမှာကျမတို့ရဲ့နောက်မှာဖြစ်အောင်ပါလားကျမတို့သုတိရဲ့နောက်မှာရှင်းပါလားဗာပဋိသင်္ဍေလာမလဲသုတိတိပဋိသင်္ဍေလာမလားကျွန်တော်တို့ဆိုရင်ကျွန်တော်တို့သုတိတိဗာပဋိသင်္ဍေလာမဲသူဂတိပဋိသင်္ဍေတဲ့ဟုတ်လို့လားမသေးကြဘူးပြောလို့မမရတကားပိတ်အောင်မလုပ်ထားရင်အပေပဋိသင်္ဍေရောလာနိုင်ဦးမယ်ဟုတ်ရောဟုတ်ရဲ့လားအင်မတန်ကြောက်ဖို့ကောင်းလားမကောင်းလားကောင်းတယ်နော်အဲ့တော့အေရာပတ္တကနဂါမင်းစာကြားဘူးတယ်နော်အဲကျေးဇူးတော်ရှင်ဗမာဘုရားကျောင်းဆရာတော်ဖေအားရဲ့တရားထဲမှာပါလာတယ်အဲ့ဒါလေးပါလာတော့မှတန်ဝေကလည်းတော်တော်ရဖို့ကောင်းတယ်ကတ္တပမြတ်စွာဘုရားရှင်လက်ထက်မှာအနှစ်နှစ်တောင်းလုံးလုံးယဟန်တရားကိုရိုးရိုးသေးသေးအထုတ်ခဲ့တာပရိနိဗ္ဗာန်ဆုတ်သေးကံဒီပြန်လွန်တော်မူကံဒီအချိန်မှာသူတိလောက်ပြန်စစ်လိုက်တဲ့အချိန်မှာတခုသောအချိန်မှာကံကိုအတက်လေကအလူးမှာအဲ့ဒီမှာရှိတဲ့ဟလာမျက်ပြင်းတွေပိန်းရွက်တွေပါသွားတာကိုသူအာယုံပြုတ်လိုက်တော့အဲ့ဒီမှာကုတ်ကုတ်ဆာဖြစ်တယ်ဝိနည်းကုတ်ကုတ်ဆာနဲ့အဲ့ဒီဟာလေးတခုပဲရှိခဲ့တဲ့အတွေ့တဲ့အဲ့ဒါဘာကံလဲအတ္တနကံအနှစ်နှစ်တောင်းလုံးလုံးအာသိဏကံယဟန်တရားအာထုတ်တာမကယ်နိုင်တော့နဲ့အိုကြီးဆံဘဝနာနီးတော့လေအရင်ထွက်တယ်လို့အဲ့ဒီကံကသူ့ကိုပြုတ်လိုက်တော့တခါတည်းငကားကြီးသွားဖြစ်တယ်လေသူခန္ဓာကြီးကိုသူကြည့်ပြီးသူစိတ်အိမ်တန်ပြက်တာအဲ့တော့သူဒီတကယ်ယဟန်တရားကိုအနှစ်နှစ်တောင်းအာထုတ်ပေမဲ့သူ့ကိုမကယ်နိုင်ဘူးနော်သူစင်ကျင်လိုက်တဲ့ဝိနည်းကုတ်ကုတ်ဆဝိနည်းကြောင့်ဖြစ်လာတဲ့နောင်မကြတဲ့နောင်တာလေးနဲ့အရင်ဆုံးနေအဲ့ဒီမှာကုစားလိုက်ဘာအဘတ်မှမရှိဘူးလေအဲ့တော့အခုသူ့မှာတော့ငကားကြီးသွားဖြစ်လာမဖြစ်ဘူးလားဖြစ်သွားပြီဆိုတော့မှသူဒီအဲ့ဒီကနေကျုပ်ဖို့ဆိုတာကတ္တမမြတ်စွာဘုရားနဲ့ဂေါရမမြတ်စွာဘုရားကြားဆိုသာသနာ့ပမှာသွားဖြစ်နေတော့လေဖရာပဲစိတ်ပွေ့မလဲဆိုတာလေ तू ကမသိတော့တဲ့ဆရာတော်ဘုရားကတော့သုံးသက်ပြတယ် तू ကသူဖရာပွင့်အောင်သိနိုင်တဲ့အမေဂါထာလေးတပုတ်ကိုဒါဖရာဟောတဲ့တရားထဲမှာပါတယ်နော်အဲ့တော့အဲ့ဒီဂါထာလေးတပုတ်ကိုသူ့တမီးကိုတွင်ပေးတယ်ငကမာလေးကိုတင်ပေးပြီးတဲ့အခါသူ့ရဲ့နဂါအမောက်ကြီးနဲ့ဒီနဂမလေးကလူရောင်ဖန်ဆင်းလို့ရတယ်ကခိုင်းပြီးအဲ့ဒီပုပ်ဆာကိုသူစို့ခိုင်းတာဆိုလို့ရှိရင်အဲ့ဒီအဖြေကိုဖြေနိုင်တဲ့သူသည်တမီးတော်နဂါမလေးနဲ့လည်းပေးစားမယ်သူ့ရဲ့နဂါစိစိအကုန်လုံးလည်းပေးစားမယ်လို့သူကပြောတယ်တဲ့အဲ့တော့ဘာကြောင့်အဲ့ဒီလိုလိုက်ပြောခိုင်းလဲလို့ပြောတာဆရာတော်ကသုံးသပ်ပြနဂါဆိုတာအဲ့အိတ်ကြီးတယ်ဟုတ်လားဆရာတော်ပြောမှပရိယာမိတယ်ဟုတ်တယ်လားဆရာတော်လည်းထပ်ပြောတယ်ဟုတ်လားကာလနဂါတို့များအိတ်လိုက်တာလေဖျားတဆူနဲ့တဆူကြားမှာအိတ်တာလေတဆူပွင့်တော်မယ်ဆိုတော့ရွှေသက်မျောမှလည်းနိုးတယ်လေဖျားတွေကလည်းခဏခဏပွင့်လိုက်တာဆိုသူအဲ့လိုအိတ်ပျော်မှဆိုးလို့တဲ့အိတ်ပျော်နေတဲ့အချိန်မျိုးမှာဖျားပွင့်သွားရင်သူမတိလိုက်နိုင်မှဆိုးတဲ့အတွက်ကြောင့်အဲ့ဒီဂါထာလေးကိုသူတင်ပေးလိုက်တယ် အဲနောက်ဆုံးတော့မြတ်စွာဘုရားပွင့်နေပွင့်တော့ဩဒရလူလင်ကိုမြတ်စွာဘုရားအဲ့ဒီအဖြေဂါထာကိုပြောပေးလိုက်ပြီးတော့ပတ်ဖြေခိုင်းလိုက်တော့ငကားမင်းကြီးကမြတ်စွာဘုရားစီလဲလာရောပွင့်မှန်းလဲသိရောလိုက်ပို့ခိုင်းတယ်သူသမီးနဲ့လဲပေးစားတယ်သူစီးစင်နဲ့လဲပေးတယ်အပြင်ဖះစီလဲတွေ့ရောအရင်ဆုံးသူပါလှုပ်လဲဆိုငိုတာနော်ငိုတာငိုတာအရှင်ဘုရားရဲ့တပည့်တော်အရှင်ဘုရားရဲ့တပည့်အရှင်ဘုရားတို့လို့ဖះကတ္တဗဖះရဲ့တပည့်ဖြစ်ခဲ့မှုတဲ့ယဟန်မှာဒါပေမဲ့အဲ့ဒီဝိနည်းကဂုတ်ဂုတ်ဆာကြောင့်တတိတော်ဒီဘွားကြီးရောက်ရပါတယ်ဆိုပြီးတော့ငိုတာတဲ့အဲ့တော့မှမြတ်စွာဘုရားကနောက်ဆုံးသူ့ကိုတရားဟောလိုက်တဲ့အချိန်မှာသူ့ရဲ့ဝိပါကံတည်းအာအလားအကုတလဝိဘက်ဥပိ္ခာတန်တိရဏဆိုတဲ့အပေပရိတန်တွေကတားတဲ့အကြောင်းသူတမက်တဖို့မှမရဘူးဒီမမိတ်ဆွေများဆရာတော်ပြောချင်တာအဲ့ဒါလေးပဲအဲ့ကြောင့်ကျွန်တော်တို့ဘဝကိုဂုတ်ဂုတ်ကိုဟောက်လာပြီးမချင်နေနဲ့ကျမတို့ကုသိုလ်တွေလုပ်နေလို့သုကတိဆိုခုနမေးတော့သုကတိပဋိသင်တယ်တဲ့ဆိုလို့ပါသုတိပြီးသုကတိပဋိသင်တယ်လို့ပြောလို့အပေတကားပိတ်လောက်တဲ့ကံနေမလုတ်ချားရင်အနှစ်နဲ့တောင်းမို့ကျမတို့ကအခုအနှစ်90လောက်ပဲယဟန်တရားလားသူတော်ကောင်းတရားလားရိုးရိုးသေးသေးဟုတ်လို့လားဒီစာလေးသေးလိုက်စာမေးပွဲလေးပြည့်လိုက်ရိတ်သားလေးချိုးချိုးချောက်ချောက်ဝင်လိုက်အဲ့ဒါကအတဏကံပြောလို့ရမလားနှစ်တောင်းလုံးယဟန်တရားကိုရိုးရိုးသေးသေးထုတ်တာတောင်မှအတဏကံကဝင်ပြီးတော့ဥသွားလိုက်တော့အပယ်လေးပုံချသွားပြီဖျားနဲ့တွေ့တာတော့မှကျွတ်လို့အဲ့ဒါမျိုးတွေရောမရှိနိုင်ဘူးလားဒါကိုကျွန်မပြောချင်တယ်ယဟန်တာတို့ရဲ့သုတိသည်နောင်သူဂတိဘဝတွေရောဒုက္ခတိဘဝခန္ဓာတွေကိုပြတ်စေပေမဲ့ကျွန်မတို့ရဲ့သုတိစေရဲ့နောက်မှာပဋိသင်္ဍေယုံနံခန္ဓာတွေလောင်းမှာလားဒါကိုမြင်ရမှာကျွန်မမိတ်ဆွေများဒါကြောင့်ယဟန္တာတို့မှပရိနိဗ္ဗာန်သုတိနောက်မှ၌ပဝုတ်တိခန္ဓာများမဖြစ်ချင်းကြောင့်၎င်းနောက်သကလုံးလေးတိတ်ကောင်းလေပရိနိဗ္ဗာန်သုတိတိုင်အောင်ဖြစ်ပြီးသောခန္ဓာမှန်သည်။လဲ꽌ပြောက်ဆောက်အဲ့တော့ဖြစ်ပြီးတဲ့ခန္ဓာဆိုဒီယုတ်ကြီးခန္ဓာကြီးပရိနိဗ္ဗာန်ဆန္ဒဒါကိုပြောတာမဟုတ်ဖြစ်ခဲ့သည်တည်းများခန္ဓာအစဉ်မှန်သည်များဆိုအဲ့ခန္ဓာထဲမှာလေနာနေရောမရှိဘူးလားကုသိုလ်ခန္ဓာတွေရောဘုရားဖြစ်ပြီးယဟန္တာဖြစ်ပြီးကောင်းမှုတွေလုပ်ထားတာတွေရောဟမ်ဘုရားမဖြစ်ခင်တော့ကလုပ်ခဲ့တဲ့အပရာပရိယာယကံတွေရောဒါတွေအကုန်လုံးဒီကျမတို့အခုသိရင်ကျမတို့အခုသိသွားရင်နောက်ဖြစ်မဲ့ခန္ဓာကလည်းရှိအောင်မယ်ဖြစ်ခဲ့ပြီးတဲ့အပရာပရိယာယမရေမတွက်နိုင်တဲ့ကုသိုလ်အကုသိုလ်တွေရောဘယ်လောက်ကြောက်ဖို့ကောင်းလဲဒါကိုပြောချင်တာကျမတို့ရဲ့ဘဝသေပုံဒီအပီးတွေမဟုတ်ဘူးနော်ဟုတ်လားဒါကြောင့်အနုပါရိတေသောရေးပုံတိတ်ကောင်းတဲ့အပိုင်းလေးကိုပြောပြတာပါပရိနိဗ္ဗာန်သုတိနောက်မှဘဝတိခန္ဓာတို့လည်းမဖြစ်ချင်းကြောင့်၎င်းဒါဓမ္မတိအချက်ပရိနိဗ္ဗာန်သုတိတိုင်အောင်ဖြစ်ပြီးသောအပရာပရိယာယကံနေမှန်သည်များတွေခန္ဓာတွေမှန်သည်များတွေလည်း꽌ပြောက်ချုပ်ချင်းကြောင့်၎င်းဥပါတိဆိုတဲ့ခန္ဓာတွေမှန်သည်များသည်အကျွေးမရှိဟုတ်ကြလားဒါကိုပဲအနဥပါတိပေါင်းလိုက်တော့အနုပါတိသေတာမရှိတာမှသေတာအကျွင်းကိုမရှိတာကိုပဲဆွဲပြီးတော့ခန္ဓာလဲချုပ်ကြိလေတာကလဲချုပ်ပြီးဖြစ်တော့အနုပါတိသေတာနိဗ္ဗာန်ဒါလေးကိုအာယုံပြုစေချင်တာပါအဘိဓမ္မာလောဘတဲ့အစ်စ်အင်မတန်မြင့်တဲ့စာကြောင်းလေးဖြစ်တဲ့အတွက်ကြက်စီခြင်းနဲ့ဓမ္မမိတ်ဆွေများကြီး။နော်ကြက်တဲ့နေရာမှာကြီးညိုစိတ်နဲ့ကြက်အတူယူတဲ့စိတ်နဲ့ကြက်ပန်းတိုင်စိတ်ထားပြီးကြက်ကြရအောင်။တစ်ခေါက်ဆိုကြမယ်။ထို့အပြင်သမုဒိယကိုအကျွေးမဲ့ပယ်ခြင်းဖြင့်အဲနောက်တစ်ခုနိဗ္ဗာန်ဆိုတာဘာမှမရှိတဲ့တရားလားဆိုရင်မဟုတ်ဘူးရှိထားတယ်ဘာနေနဲ့ရှိလဲပရမတ်နေနဲ့ရှိကြောင်းနံပါတ်8ရောရဲခြင်းမရှိ ဒါကြောင့်နိဗ္ဗာန်ကိုကြားစီမာတယ်ဆိုရင်ရောရဲစွာအထုတ်နေတာကျမတို့တွေမဟုတ်ဘူးလားဒါကြောင့်နိဗ္ဗာန်နဲ့နီးနေလားဝေးနေလားအဝေးကြီးအဝေးကြီးဟုတ်တယ်တမန်လားဒါကြောင့်နိဗ္ဗာန်ဆိုတာရောရဲခြင်းမရှိတင်းတင်းရင်ရင်အစစ်စစ်အစစ်စစ်ဆိုတဲ့စကားလုံးကသောတာပတိမေသကရာဂามိမေအနာဂามိမေလည်းပြောလို့ရတယ်သီလတမာတိပညာအစစ်စစ်ရောပြောလို့ရတယ်နော်အစစ်စစ်အားထုတ်ချင်းဖြင့်ပြီးတော့လိုက်သားမယ်ညံအထူး means မဲ့ကိုဆိုလိုတာပေါ့ဟုတ်လားညံအထူးဖြင့်ပြီးအပ်တော့ကြောင်းဟုတ်ပြီနော်ကျမတို့ညံလိုက်ရတော့မသိနိုင်ဘူးဘယ်လိုပဲသိနိုင်လဲမှန်စမှန်စပဲဟုတ်ပြီနော်ဒါကြောင့်ပြန်ဖတ်မယ်ရောရဲကြီးမဲ့ရှိတင်းတင်းရင်ရင်အစစ်စစ်အားထုတ်ချင်းဖြင့်ပြီးတော့ညံအထူးဖြင့်ပြီးအပ်တော့ကြောင်း၎င်းဒါတစ်ချက်နောက်တစ်ချက်အလုံးစုံတိတိတိမြတ်စွာဘုရားဟောတော်မူသောကြောင့်၎င်းနှစ်ချက်နိဗ္ဗာန်သည်ပရမတ္ထသဘောအားဖြင့်မရှိသည်မဟုတ်အဲ့ဒီစာကြောင်းလေးလည်းကောင်းလားမကောင်းလားနိဗ္ဗာန်ဤပရမတ္ထအားဖြင့်ရှိပုံကိုပြောပါဆိုတမ္မာပฏิပတ်အကျင့်မြတ်နဲ့တင်းတင်းရင်ရင်အာထုတ်ဤသိနိုင်ပါသည်အလုံးစုံတိပြီးသောမြတ်စွာဘုရားဟောထားလို့လေရှိပါသည်ပရမတ်အနေနဲ့ရှိနိုင်သည်ပရမတ်ဉာဏ်နဲ့ပဲပရမတ်တရားကိုသိတာဟုတ်လားဉာဏ်အထူးဆိုတာပရမတ်လားပြည့်ညက်လားပရမတ်ဖြစ်တဲ့မဉဏ်ဓူးနဲ့ပရမတ်ဖြစ်တဲ့နိဗ္ဗာန်ကိုသိနိုင်သောကြောင့်၎င်းအလုံးစုံသိပြီးတဲ့မြတ်စွာဘုရားဟောထားလို့ကြောင့်၎င်းနိဗ္ဗာန်သည်ပရမတ်အနေနဲ့ကိုရှိပါသည်ဒါစာမွေးမေးခွန်းအနေနဲ့မေးရင်ဒီနေရာဒီစာကြောင်းဒီစာမျက်နှာတွေကကောင်းတဲ့နေရာတွေဆိုတော့ကျမကတော့ဓမ္မမိတ်ဆွေတို့ကြက်ဖို့တိုက်တွန်းသည်ဒါပြီနော်ကဲမှန်ပေ၏အဋ္ဌိဘိက္ခဝေအဇာတံအဘူတံအကတံအသင်္ခတံယဟန်တို့အကြောင်းညီညွတ်၍ဖြစ်တယ်ဆိုတဲ့ကအကြောင်းရှိရင်အကျိုးဖြစ်တာကိုပြောတာနောက်တစ်ခုအကြောင်းမဲ့အလိုလိုဖြစ်ပေါ်သည်လည်းမဟုတ
်
ဒီစကားကိုဘယ်လိုမြတ်စွာဘုရားဟောတယ်လဲအလုံးစုံကိုသိတဲ့မြတ်စွာဘုရားဟောပုံကိုပြောပါဆိုရင်ဒါဖြေရမှာပါဟုတ်ပြီနော်အလုံးစုံသောတည်သောမြတ်စွာဘုရားကနိဗ္ဗာန်ရှိကြမိခဲ့သို့ဟောပါသနည်းလို့ပြောရင်ယဟန်တို့ဝေဒနာစသည်စွာခန္ဓာတွေလိုစိတ်စေတသိက်ယုတ်တယ်လို့ဟုတ်လားစိတ်စေတသိက်ယုတ်တယ်လို့အကြောင်းညီညွတ်ပြီးမှဖြစ်တဲ့တရားမဟုတ်ပရမတ်ချင်းတော့တူတယ်ဒီစိတ်စေတသိက်ယုတ်ကလည်းပရမတ်နိဗ္ဗာန်ကလည်းပရမတ်ဟုတ်ဘူးလားဒါပေမဲ့စိတ်စေတသိက်ယုတ်ဆိုတဲ့ပရမတ်တွေကအကြောင်းညီညွတ်ပြီးတော့ဖြစ်ရတာနိဗ္ဗာန်ဆိုတဲ့ပရမတ်ကအကြောင်းညီညွတ်ပြီးမှဖြစ်ရတာမျိုးမဟုတ်သာသနာ့ဘပုဂ္ဂိုလ်တွေယူသလိုအကြောင်းဒါဆိုနိဗ္ဗာန်အကြောင်းညီညွတ်ပြီးမှဖြစ်တာမဟုတ်ဘူးဆိုရင်အကြောင်းမရှိဘဲနဲ့အလိုလိုဖြစ်တယ်လို့လည်းထင်သွားမှာဆိုလို့နံပါတ်1အကြောင်းမဲ့အလိုလိုဖြစ်ပေါ်တာလည်းမဟုတ်စိတ်စိတ်တည်းယုတ်ပရမတ်တွေလိုအကြောင်းတစ်စုံတစ်ခုကပြုအပ်တဲ့မဟုတ်တဲ့အသင်္ခတတရားရှိတယ်လို့နိဗ္ဗာန်ရှိကြောင်းအလုံးစုံသိသောမြတ်စွာဘုရားကဟောတော်မူအပ်ပါသည်လို့မိကွန်းလေးမေးရင်ရောမရဘူးလား။ဒါဆိုရင်ဒီစာမျက်နှာသည်ဓမ္မမိတ်ဆွေများကြည်ညိုတဲ့စိတ်အလောင်းကြည်ညိုတဲ့စိတ်ဆိုဂုံကိုပေါ့နိဗ္ဗာန်ရဲ့ဂုံအာယုံပြုတဲ့စိတ်နဲ့ကြက်သွားရင်လွယ်မလားမလွယ်ဘူးလား။ကဲကြက်ကြပါစို့။ဆိုတော့ကျမတို့နောက်တစ်သက်လောက်ဆိုလို့ရှိရင်ဒီအရာတွေအကုန်ပြက်သွားလိမ့်မယ်နော်။ဟုတ်ပြီနော်။ကြက်သွားတော့မယ်လို့ပြောရင်ဘာကိုပြောချင်နေတာလဲမသိဘူး။အဲစာကိုချက်ထားမြင်ပါတော့နော်။ဗာလေးကိုချက်ကြပါစို့။